2015ခုနှစ်ရွေးကောက်ပွဲမှာကောင်မှုမျိုးနယ်ကနေပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့ဒေါင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးနဲ့သမ္မတရုံးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့အတွက်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ရတာကြောင့်ကောင်မှုမဲဆန္ဒနယ်ဟာလစ်လတ်နေတာဖြစ်ပါတယ်လစ်လတ်နေတဲ့ကောင်မှုမျိုးနယ်မှာမဲပေးပိုင်ခွင့်ရှိသူ9000ကျော်ရှိပြီးမဲယုံ155ယုံရှိပါတယ်အဲ့ဒီမဲဆန္ဒနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီဖလုံဆော်ဒီမိုကရက်တစ်ပါတီဒီမိုကရက်တစ်ပါတီမြန်မာအမျိုးသားကွန်ရက်ပါတီအမျိုးသားတိုးတက်ရေးပါတီတို့ကကိုယ်စားလှယ်လောင်း9ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်2ဦးစုစုပေါင်း9ဦးဝင်ရောက်ရှင်းပြနေတာဖြစ်ပါတယ်။ဂျားဖြတ်ရွေးကောက်ပွဲနေ့မတိုင်မီပြည်သူတွေကရွေးကောက်ပွဲကိုစိတ်ဝင်စားမှုမရှိသလိုဖြစ်ပေမဲ့ဒီနေ့မှာတော့တက်တက်ကြွကြနဲ့မဲလာပေးကြတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်လောင်းဦးကျော်စွေဝင်းကပြောပါတယ
်။ကျွန်တော်တို့ကတော့ဂျားဖြတ်ရွေးကောက်ပွဲစိတ်ဝင်စားမှုအားနဲ့တော့ကျွန်တော်တို့ကတော့နည်းနည်းစိုးရိမ်စရာရှိတာပါနော်။ဒါပေမဲ့ကျွန်တော်တကယ်မဲကိုလိုက်စစ်ကြည့်တဲ့အခါကျတော့မျော်မှန်းတာထဲတော့ပို့ပြီးတော့စိတ်ဝင်စားမှုများတယ်လို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မဲစောစောလေးကိုပေါ့နော်။ဟောလာပြီးတော့မဲလာထည့်ရတွေ့ရပါပေါ့နော်
။ဂျားဖြတ်ရွေးကောက်ပွဲဟာလည်းအရေးကြီးတဲ့အတွက်မဲလာထည့်တာလို့ကော်မှုမျိုးနဲ့တောင်ပိုင်းရက်ကွက်ကဒေါ်ဝင်းမာဦးကပြောပါတယ်
။မဲကြပါပေါ့နော်။ဒီမဲတစ်ခုထဲနဲ့ခတ်ပြီးတော့လဲအများကြီးပြောင်းလဲဖြစ်တဲ့အတွက်ဖြစ်နိုင်တဲ့အတွက်ဘယ်သူပဲဖြစ်တာတစ်ခုတစ်ခုတစ်ယောက်တစ်ယောက်နဲ့ကနေပြီးတော့အများကြီးဆိုအများကြီးပြောင်းလဲသွားနိုင်တဲ့အတွက်ရေးကြည့်တဲ့အတွက်ပြီးတော့ပြရမှာပါပဲနော်
။ရန်ကုန်တိုင်းဒေသကြီးအတွင်းပြည်သူ့လွှတ်တော်၄နေရာနဲ့အမျိုးသားလွှတ်တော်တနေရာမှာဂျားဖြတ်ရွေးကောက်ပွဲကျင်းပနေတာဖြစ်ပါတယ်။အဲ့ဒီအထက်ကရွှေပြောင်းနေထိုင်သူတွေစက်ယုံအလုံသမားတွေကျူးကျော်နေထိုင်သူတွေအများဆုံးရှိတဲ့လှိုင်သာယာမြို့နယ်မှာမဲပေးပိုင်ခွင့်ရှိသူ၃သိန်းကျော်နဲ့တနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။လှိုင်သာယာမြို့နယ်အမှတ်ခွန်ရက်ကွက်မှာနေထိုင်တဲ့မဲဆန္ဒရှင်ဦးအောင်ဝင်းကျော်ကရက်ကွက်ကောင်းစားရေးကိုအမှန်တကယ်လုပ်မဲ့သူကိုရွေးချယ်ပြီးမဲပေးခဲ့ကြောင်းနဲ့လမ်းပန်းဆက်သွယ်ရေးကောင်းအောင်လုပ်ပေးဖို့မျှော်လင့်ကြောင်းပြောပါတယ်
။မျှော်လင့်တာကတော့ဒီပေါ့ဟိုဒီလမ်းပန်းဆက်သွယ်ရေးကောင်းမှုတွေရေမြောင်ရေနှုတ်မြောင်တွေကောင်းမှုတွေရေစည်းရေလာကောင်းမှုတွေအမိုက်တရိုက်ရှင်းလင်းမှုတွေအဲ့ဒါတော့အဓိကအရေးကြီးတဲ့အချက်ဖြစ်ပါတယ်။
လှိုင်သာယာမျိုးနယ်ကအသက်88နှစ်ရှိပြီဖြစ်တဲ့အဖွားဒေါ်နှင်းကြီးကလည်းမဲယုံကိုကိုတိုင်မဲလာပေးပြီးကို့မျိုးဆက်တွေကောင်းဖို့အတွက်အုပ်ချုပ်သူအစိုးရကောင်းရဖို့လိုအပ်ကြောင်းပြောပါတယ်
။မဲဆိုတာတမဲနိုင်လဲနိုင်တာပဲ။တမဲရှုံးလဲရှုံးတာပဲ။အဲ့တော့ကိုလိုလားတဲ့ပါတီကိုမတော်တဆကို့အတွက်တမဲလေးရှုံးသွားမှာဆိုလို့တမဲလာမနေဘူးဆိုလာပေးလာ
။လှိုင်သာယာမဲဆန္ဒနယ်မှာဝင်ရောက်ရှင်းပြနေတဲ့ပြည်တော်သူကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ကိုယ်စားလှယ်လောင်းဦးတင်ယူကဂျားဖြတ်ရွေးကောက်ပွဲမှာပြည်သူတွေဟာသူတို့ရဲ့ရင်ထဲကဆန္ဒနဲ့အညီရွေးချယ်သွားမယ်လို့ယုံကြည်ကြောင်းပြောပါတယ
်။ဂျားဖြတ်ဆိုတာတော့တိတ်တော့မှဖြစ်ပါဘူး။ဟိုအစိုးရလည်းပြောင်းလဲသွားတဲ့ကိစ္စမဟုတ်တလို့အဲ့ဒါလှုပ်တော့ဖြစ်မှာမဟုတ်ဘူး။နော်တိုးတော်လဲ။နော်တစ်ဖက်ကလည်းခိုင်ခိုင်မာထောက်ပြနိုင်ဖို့နိုင်ငံနိုင်ငံသားတွေရဲ့အခြေအနေကိုပြတ်ပြတ်သားသားထောက်ပြနိုင်ဖို့ကတော့နော်အဲ့ဒါဘာပဲမှန်မှန်ခိုင်နဲ့နော်သူတို့ရင်ထဲမှာရှိတဲ့ပြည်သူလူထုရဲ့ဆန္ဒနဲ့အညီသူတို့ရွေးချယ်သွားမယ်လို့ပဲရှိတယ်။ကိုရုမြင်ပါတယ
်အဲ့ဒီမဲဆန္ဒနယ်မှာရက်ကွက်29ရက်ကွက်ရှိပြီးမဲယုံပေါင်း161ယုံရှိပါတယ်အဲ့ဒီအထက်ကမဲယုံချို့မှာမဲနှစ်ကြိမ်လာပေးတာတွေမဲပေးဝင်ရှိသူစင်းမှာမပါလို့ဆိုပြီးလူစုလူဝေးနဲ့အငင်းပွားတာတွေဖြစ်ပွားခဲ့တယ်လို့သိရပါတယ်လှိုင်သာယာမျိုးနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒီမိုကရက်တစ်ပါတီမြန်မာကြံ့ခိုင်ဖွံ့ဖြိုးရေးပါတီပြည်သူ့အကျိုးပြုကြောင်းသားများဒီမိုကရေစီပါတီအမျိုးသားဒီမိုကရေစီအင်အားစုနဲ့ရခိုင်အမျိုးသားပါတီတို့ကကိုယ်စားလှယ်လောင်း6ဦးအပြင်တတိပုဂ္ဂလကိုယ်စားလှယ်လောင်း2ဦးလည်းဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ်ခင်ဗျာ